တရုတ်ဟာရုရှားရဲ့လုံနီးလုံဟန်တွေကိုအတူယူပြီးအမေရိကန်ရဲ့ချိုးယွင်းချက်တွေကိုဖော်ထုတ်ထိဟပ်ပြနိုင်အောင်ကြိုးစားနေသလိုလက်ရှိအနောက်နိုင်ငံတွေမှာအခြေတင်ဖြစ်နေတဲ့လူမျိုးရေးနိုင်ငံရေးသဘောထားကွဲပြားမှုတွေကိုအသုံးချနေကြောင်းသတင်းတူသတင်းမှားများဆိုင်ရာသုံးသပ်သူတွေကပြောကြပါတယ်။တရုတ်နိုင်ငံတွင်ကတသန်းကျော်သောဝီဂါမွတ်စလင်တွေကိုထိမ့်သိမ့်တာအပါအဝင်တရုတ်အစိုးရရဲ့အခွင့်အရေးချိုးဖောက်မှုတွေပေါ်အာရုံစိုက်မှုရော့သွားစေရေးကြိုးပမ်းမှုအနေနဲ့အမေရိကန်နဲ့အနောက်ဥရောပကလူမျိုးရေးမတရားမှုတွေဝင်ငွေမညီမျှမှုတွေအပေါ်တရုတ်ဝါဒဖြန့်သူတွေအာရုံစိုက်ဆောင်ရွက်လာတာဟာဆိုရင်ရုရှားအစိုးရရုရှားနိုင်ငံပိုင်မီဒီယာတွေနဲ့အများစုဆင်တူနေတယ်လို့သုံးသပ်သူတွေကပြောပါတယ်။ဟောင်ကောင်ကဆန္ဒပြသူတွေကိုရဲတပ်ဖွဲ့ရဲ့နှိပ်ကွပ်မှုတွေအပေါ်ဝေဖန်မှုတွေကိုအာဖရိကအမေရိကန်နေအပေါ်ရဲတပ်ဖွဲ့ရဲ့အကြမ်းဖက်မှုနောက်ပိုင်းဖြစ်လာတဲ့အမေရိကန်ရဲ့လူမှုရေးမတည်ငြိမ်မှုတွေနဲ့တံပြန်ဝေဖန်ခဲ့တယ်လို့အမေရိကန်ခြေဆိုင်ပညာရှင်အဖွဲ့တစ်ခုဖြစ်တဲ့ Atlantic Council ရဲ့လက်တလောလေ့လာချက်ကဖော်ပြပါတယ်။တရုတ်ရဲ့သတင်းတူသတင်းမှဖြန့်ဝေရေးနည်းပြဟာတွေဟာပိုပြီးတော့စံပြနဲ့နဲ့လာတယ်လို့လဲ Freedom House အဖွဲ့ကြီးရဲ့တရုတ်နယ်ဟောင်ကောင်ဆိုင်ရာသုတေသနရေးရာညွှန်ကြားရေးမှူးဆာရာကုတ်ကလည်းပြောပါတယ်။လူမှုကွန်ရက်တွေပေါ်မှာတရုတ်တွေရေးချပြောချထားတွေဟာဆိုရင်အမေရိကန်ပြည်ထောင်စုတွင်းကလူမျိုးရေးကိစ္စတွေကိုတရုတ်အစိုးရဘက်ကပိုပြီးတော့အယုံဆိုင်လာနေတာကိုထင်ဟပ်နေပါတယ်။အမေရိကန်ပြည်ထောင်စုတွင်းလူနည်းစုတွေအပေါ်အခွင့်အရေးချိုးဖောက်မှုတွေနဲ့ပြုမှုဆက်ဆံမှုတွေနဲ့ပတ်သက်ပြီးပြီးခဲ့တဲ့လအတွင်းထုတ်ခဲ့တဲ့တရုတ်ရဲ့အစိုးရခန်းစာထဲမှာလူမျိုးရေးခွဲခြားမှုဟာစနစ်တကျကျေကျေပြန့်ပြန့်နဲ့ဆက်ပြီးတော့ရှိနေတယ်လို့ရည်ညွှန်းထားပါတယ်။တရုတ်ရဲ့လူခွင့်ရေးချိုးဖောက်မှုတွေနဲ့ပတ်သက်ပြီးပြင်ပကဘာကဝေဖန်လာရင်တရုတ်ရဲ့ပြည်တွင်းရေးဝင်မဆွတ်ဖို့တရုတ်ဘက်ကနှစ်ပေါင်းများစွာတုံ့ပြန်လာတာပါအခုအချိန်မှာတော့အနောက်နိုင်ငံတွေကိုတံပြန်နိုင်အောင်ကြိုးစားလာပြီးပိုပြီးတော့ထိတ်တိုက်တွေ့လာတဲ့တရုတ်ရဲ့မဟာဗျူဟာကရုရှားဆိုရရဲ့လုံနီးလုံဟန်ကိုပုံတူကူဆောင်ရွက်လာတာလို့သုံးသပ်သူတွေကပြောကြပါတယ်ရှင်